မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကစိုးရိမ်မွေရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကအထွေထွေညီလာခံအဖွင့်မေးခွန်းမှာတတိပေးလိုက်ပါတယ
်။ Au Myanmar, l'effroyable situation humanitaire et des droits
humains မြန်မာနိုင်ငံမှာစိတ်ပျက်စရာလူသားချင်းစာနာမှုလူအခွင့်အရေးနဲ့လူညုံရေးအခြေအနေတွေဟာတနေ့တခြားပိုဆိုးလာနေပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့အထွေထွေညီလာခံဖွင့်ပွဲမေးခွန်းမှာအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောကြားသွားတာပါ။ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ပြဿနာကိုကမ္ဘာကောင်းဆောင်နေညီညွတ်ဖြေရှင်းကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။ကမ္ဘာတော်လားမကျေနပ်မှုကုန်စည်နှုန်းကြီးမြင့်မှုယုံကြည်မှုပြပြတာမညီမျှမှုတွေဟာလည်းကြီးထွားလာနေပြီးကမ္ဘာကြီးဟာမီးတောင့်နေပါတယ်လို့သူကသတိပေးပါတယ်။ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံပထမနေ့အဖြစ်မေကွန်းပြောကြားတဲ့နိုင်ငံကောင်းဆောင်နေထဲမှာတူရကီသမ္မတကတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအရင်နဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ်။ရင်းကြရီကိုသဘောနဲ့ကိုဂုံသိကာရှိနေရပြန်နိုင်ရေးကိုအားပေးထောက်ခံကြောင်းသူကပြောဆိုပါတယ်။ဖင်လန်သမရဆော်လီကလည်းလူအခွင့်ရေးလူတွေရဲ့နေစဉ်ဘဝတွေမှာချင်းချောက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းကအခြေအနေတွေကိုမေးမထားကြဖို့တတိပေးတိုက်တွန်းသွားပါတယ်။